မြန်မာနိုင်ငံတွင်မှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနေရောညပါကြောက်ကြားအသွင်နဲ့ဆက်ရှိနေတဲ့အထက်ပဲခူးတိုင်းဖြူးမြို့မှာတော့ကြာသပတေးနေ့ညဦးပိုင်းဆိုင်ကယ်တစ်ပိတ်နဲ့ဆန္ဒပြမဲ့လူစုတွေက NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းရဲ့တားဖြစ်သူကိုရဲကဖမ်းဆီးသွားတဲ့အတွက်သူ့ကိုပြန်လွှတ်ပေးဖို့ရဲစခန်းကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါရဲကလူစုခွဲဖို့တတိပေးရင်ည၈နာရီဝန်းကျင်မှာဆန္ဒပြလူအုပ်စုတွေပြစ်ခတ်ခဲ့တဲ့အဖြစ်ဖြစ်ခဲ့ပါတယ်ပြစ်ခတ်မှုအတွင်းဒုတိယနှစ်တက္ကသိုလ်ကျောင်းသားတူဦးတည်ဆုံပြီးအနည်းဆုံး2ဦးဒဏ်ရာရသွားတယ်လို့ဘကိုးတိုင်းဒေသကြီးလွတ်တော်ဖြူးမြို့နယ်မဲဆန္ဒအမှတ်1ကိုစလဲဦးတက်စိန်က VOA ကိုပြောပါတယ
်အဲဆန္ဒပြတဲ့အထက်ကနေပြီးတော့ကျွန်တော်တို့ဖြူးမြို့နယ်ဒုတိယလွတ်တော်ဦးကျော်ဦးဝင်းသားသူ့တောင်းရိုင်းနဲ့ဖမ်းဆီးတယ်ဖမ်းပြီးတော့အဲ့ဒါကိုရဲစခန်းခေါ်လာတဲ့ခါကျတော့အဲ့ဒါရဲစခန်းမှာသွားပြီးတော့အဲ့ဒီကလေးကိုပြထုတ်ပေးဖို့ဆိုပြီးတော့ကျွန်တော်ဝိုင်းပြီးတောင်းဆိုတယ်အဲ့တော့သူကနေပြီးတော့မပြင်းမလေးဖြစ်ပြီးတော့ပြစ်တက်ခတ်တဲ့တီဖြစ်တယ်လို့တည်င်းပို့တယ်ပဲအဲ့မှာတယောက်တော့ထိမှန်ပြီးတော့သုံးသွားတာပေါ့နော်ဆိုသုံးသွားတော့ဒုတိယမင်းကျောင်းသားလေးဒုတိယတက်ကလို့ကျောင်းသားတင်လို့ပြောတယ်ကြမင်းလေးတယောက်တော့ဒဏ်ရာရတယ်ပြောတယ်ဆိုဖြီးကပထမဦးကြီးဖြစ်တာပေါ့နော်ဖြစ်ခတ်တာကတည်ဆုံးတာပထမဦးကြီးမှာ
အလားတူမွန်ပြည်နယ်မော်လမြိုင်မြို့ဒန်းဝန်ကွင်းနယ်မြေမှာစားမြတီရာဇတရာထိတ်ရွှေမြိုင်တီရိမြောက်ကွင်းကျောင်းဒုက္ခဝတီစားတဲ့ရက်ွက်နေပြည်သူတွေကလမ်းမပိတ်ဆို့ကာယံထားတာကိုစစ်တပ်နဲ့ရဲကညဆယ်နာရီကျော်အချိန်လိုက်လံဖယ်ရှားရကရက်ွက်ကလည်းခုခံတဲ့အတွက်ပြစ်ခတ်ဖြိုခွင်းမှုအတွင်းလူငယ်တဦးကြီးထိမှန်ပြီးဒဏ်ရာရသူအများအပြားရှိခဲ့တယ်လို့ဒေသခံတပိတ်ဦးဆောင်သူတဦးကပြောပါတယ
်ဟိုမနေ့ကတည်းကနေပြီးတော့သူတို့ကနေပြီးတော့တောင်းလျှောက်ကိုဖြိုခွင်းနေတာခင်ဗျအခုညပိုင်းမှာဆိုရင်ကျွန်တော်တို့ဟိုလူမှုဒဏ်ရွှေမြိုင်တီရိဘက်ခြံပေါ့နော်အဒီအပိုင်းမှာကျွန်တော်တို့ခံစစ်၄ခုထားရတယ်ခံတပ်၄ခုပေါ့နော်ခံတပ်ရဲ့ဂိုက်တရာလုံးမှာပြည်သူတရားတော်ညဘက်ကိုဟို night defense လုပ်တယ်ပေါ့နော်ဟိုတုံ့ပြန်မှုတွေလုပ်နေတယ်ဒုံးနေချင်းမှာသူတို့တွေက back focus တွေနဲ့တင်းတိုးဝင်တယ်သူတို့ကဟိုစစ်ကအင်အားနဲ့များတယ်အဒီခံတပ်နေရာတွေဆိုမီးရှို့ဖြတ်တယ်ပြည်သူတွေကိုပစ်တယ်ပထမဆုံးခံတပ်ပြတဲ့ဇက်တရာထိတ်စာရတရာထိတ်ကခံတပ်တော်ကြပါပြီအခုခံထားကိုအစင်းစင်းကိုတိုးရတာအခုကျွန်တော်တို့ဒုက္ခဝတီတော့ရောက်နေပြီကြားလိုက်ခင်ဗျလက်ရှိမှာတော့တနတ်စင်းနဲ့ပြေခန့်ထိတာတဲ့လူတော့ရှိတယ်ဟိုဟိုဒါမှမဟုတ်တီလောက်တဲ့ထိုင်ရတော့မရသေးဘူးခင်ဗျဟိုလက်မောင်းကိုထိတာတာခင်ဗျဟိုရောဘာဂျီဒီနဲ့ပြေခန့်ထိတာတဲ့လူတွေရှိတယ်လို့ကြားလိုက်ခင်ဗ
ျညမထွေးရအမေထုတ်ပြန်ထားတဲ့ဂျားကပဲရန်ကုန်တိုင်းတောင်တကုန်းမြို့နယ်90 81 82ရက်ွက်တွေမှာကိုဒီသားကိုလာဝိုင်းထားတဲ့စစ်တပ်ရဲအင်အားစုကိုဒေသခံပြည်သူတွေကအာခံပြီးညဘက်ဆန္ဒပြခဲ့ကြပါပါ။
အခုကျွန်တော်တို့ရောက်နေတာတရားခွန်ခေအောင်လမ်းဆောင်ရောက်နေတာပ
ါ။အဲ့လိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကရဘာကြီးတွေအတန်ဘုံတွေကြီးစံအစစ်တွေနဲ့ပါပြစ်ခတ်ချေမှုန်းခံရတဲ့အတွက်အနည်းဆုံး3ဦးဒဏ်ရာရပြီးလူငယ်တူတင်မားမှာကြည်စံထိမှန်ထားတာကိုဒေသခံတူ live ထုတ်လွှင့်တဲ့ဗီဒီယိုမှာမြင်ရပါတယ
်လူငယ်လူငယ်လေးလူငယ်အမျိုးသားတရားပေါ့ခင်ဗျ
တရားခွေရွက
်ဟုတ်တရား
မင်းတက်လဲတရားမင်းတက်လဲ
တာမုံမြွနဲ့ပြားရီကုန်အရက်မှာရဲတွေကပြစ်ခတ်လို့လူတူဥပဇက်ကိုရဘာတီထိမှန်ဖောက်ထွက်ပြီးဒဏ်ရာအပြင်းထန်ရသွားတယ်လို့တာမုံမြွကံအမျိုးသမီးတူကပြောပါတယ
်တာမုံကြီးပြားရီကုန်မှာစီတယောက်ထိပါတယ်ပဇက်ကနေထုတ်ချင်းပောက်သွားတယ်တာမုံရေစက်ကနေလမ်းပြစ်တရား၄၀နဲ့ကိုယ်လမ်းအတိုက်ကပါအဲဒီဆုံးမှုမရှိပါဘူ
းရန်ကုန်မြန်ရန်ကုန်မြို့နယ်မှာလဲအာယုံဥဆန္ဒပြသူတွေနဲ့ဒိုင်းကအဖွဲ့လူငယ်တွေတဲက20လောက်ကိုစစ်တပ်နဲ့ရဲလက်နက်ကင်တွေဖမ်းဆီးသွားခဲ့တယ်လို့ဒေသခံကပြောပါတယ
်မြန်ကုန်3ရက်ကွဲချွေနင်းစီလမ်းမှာဟိုဘယ်နဲ့တိတူတာလင်းအဓိကပါဆိုတဲ့စိုက်ပုတ်ကလေးတင်ထားတဲ့အမီတော်စောက်ထုတ်ကြီးပုံနဲ့အဲ့ဒီပုံကိုသူကလာဖြတ်တယ်ဖြတ်တဲ့အချိန်မှာကျွန်တော်တို့ရက်ကွက်ထဲကဒလန်နေပြီးတော့သူတို့နဲ့ဝမ်းစုဖြတ်ပေးတယ်ချက်ပေးပြီးတော့သူကပြီးလို့ပြန်မယ်လဲဆိုရောဓမ္မယုံနဲ့မှတပိတ်ကခလေးလေးတွေအိတ်နေတာကိုသူကပြလဲအဲ့မှာပြရ ကျွန်တော်တို့ရောက်နေတာတရားခွန်ခေအောင်လမ်းဆိုတော့ကျွန်တော်တို့ရောက်နေတာလေတော့အဲ့ဒါဝင်ပြီးတော့ဝင်ပြီးတော့ဖမ်းအောင်အဲ့ဒီလိုရက်ွက်ပြရလူတွေကဒလန်ပြလို့ဖမ်းခံရတာသူပြီးတော့အဲ့ဒလန်ဝိုင်းဖမ်းကြတာဝိုင်းဖမ်းပြီးတော့ရိုက်တယ်ဒလန်ကနေပြီးတော့သူ့ကိုဒီလိုတွေလုပ်နေကြပါပြီလာခဲ့ပါအောင်သူတို့သူကဖတ်ပြီးတော့စစ်သားကိုဖုံးဆက်တယ်စစ်တော်စစ်သားတွေကအဲ့မှာလူတွေထတ်တိ
ရန်ကင်းမြို့ဝါဝင်းအင်ညာကတိုင်ရှင်းနဲ့တိုင်လေးကိုကြာသာဝတိညင်းညာကစစ်တပ်နဲ့ရဲလာရောက်ပြီးတကားဖြတ်ဝင်ရှာတဲ့ တိုက်တွန်းနေတဲ့ဂျာကပဲထိခိုက်သေးဆုံးမှုတွေကြုံနေရပါပါကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတော့အကြမ်းဖက်ဖြိုခွင်းတဲ့လူရည်တွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းဖို့ဆုံးဖြတ်ချက်တရက်ကိုဒီသတင်းမှတ်တမ်းမှာတညီတညွတ်တဲ့ချမှတ်ခဲ့ပါတယ်ခင်ဗျာ